ကမ္ဘာတဝန်းကအမျိုးသမီးတွေဟာတာမန်အခြေအနေမှာတောင်မှအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေရဲ့ဒဏ်ကိုခံခဲ့ရတယ်လို့တာမန်အခြေအနေထက်ကျော်လွန်တဲ့စစ်ပွဲတွေလက်နက်ကင်ပဋိပက္ခတွေဖြစ်ပွားရာနေရာတွေမှာဆိုရင်တော့မိသားစုအခက်အခဲတွေနဲ့အတူအကြမ်းဖက်မှုတွေနဲ့စစ်ပွဲတွေရဲ့ဒဏ်ကိုပို့ပြီးတော့ခံစားရလေးရှိပါတယ်။လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာတွေကိုအမျိုးသမီးတွေကပို့ပြီးတော့ခံစားရလေးရှိတာကြောင့်ဒီလိုအခြေအနေတွေကိုထည့်သွင်းစဉ်းစားပြီးတော့အမျိုးသမီးတွေကိုကူညီပံ့ပိုးတဲ့အထူးအစီအစဉ်တွေရှိသင့်တယ်လို့ကိုရိုင်းလဲဒုက္ခသည်အမျိုးသမီးဘဝကိုဖျက်ဆီးခဲ့ရပြီးတော့ဒုက္ခသည်ကူညီဆောင်ရှောက်ရေးအမျိုးသမီးခွင့်ရေးလှုပ်ရှားမှုတွေမှာလည်းပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေကပြောပါတယ်။ဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာမို့အမျိုးသမီးဒုက္ခသည်တွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်ရတဲ့ဘဝအခြေအနေတွေနဲ့အတူဒီလိုအမျိုးသမီးတွေအတွက်ဘလို့အထောက်အပံ့အကူအညီတွေလိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal ကမ္ဘာတဝန်းလူပေါင်း81တန်းနီးပါးဟာအာဏာရှင်အစိုးရတွေရဲ့ဖိနှိပ်အုပ်ချုပ်မှုတွေလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒီလိုဒုက္ခသည်သန်း80ကျော်ထဲမှာ50ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုယ်နိုင်ငံအတွင်းကနိုင်ငံရေးအခြေအထဲတွေစစ်ပွဲတွေကြောင့်ဘေးလွယကိုထွက်ပြေးလာကြတဲ့အမျိုးသမီးဒုက္ခသည်တွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာပြစ်မှတ်ထားတိုက်ခိုက်ထားခံကြရတယ်လို့ခွဲခြားဆက်ဆံမှုတွေနဲ့တခြားသောစိတ်ပိုင်းရုပ်ပိုင်းဖိအားတွေကိုလည်းခံကြရလိမ့်ရှိပါတယ်။ဒုက္ခသည်အမျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲတချို့ကိုတော့ကိုယ်တိုင်ဒုက္ခသည်ဘဝကိုဖျက်ဆီးခဲ့ပြီးလက်ရှိမှာလည်းဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာရှနိုင်ငံတွေကဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်ပံ့တွေပေးနေတဲ့ Community Health for Asian Americans အဖွဲ့ကမန်ွယ်ဦးကပြောပါတယ
်။စစ်ပြေဆောင်ဒုက္ခသည်ဘဝအန္တရာယ်ကတော့အများကြီးပါပဲပြောလို့မဆုံးတော့ဘူးပေါ့နော်။ကျွန်တော်မြန်မာပြည်စင်ကဘာမှာဆင်းစင်နိုင်ငံဒုက္ခသည်အများဆုံးနိုင်ငံထဲမှာကျွန်တော်မြန်မာပြည်ပါတယ်ပေါ့။ကျွန်တော်ကျွန်တော်ရခိုင်ပြည်စလေခုလောလောဆယ်ကြီးလေးပေါ့လူတွေတော်တော်များများရခိုင်နှုန်းကခနစ်ရခိုင်နှုန်းကအမျိုးသမီးတွေကလေးတွေအဖိုးအဖွားကြီးတွေကဘဝအန္တရာယ်မျိုးကြောင့်ဖြစ်ပြနေရတယ်ဒီနေ့ပေါ့နော်ဆိုတော့နာမည်စရာတို့မှာဗားရဲ့မျိုးသမီးတွေမှာခက်ခဲရှိလဲဆိုတော့စိတ်ပူပန်စောကတွေနဲ့ဖြစ်ပြနေရတယ်စောင်းဝင်းနေအဆင်မပြေဘူးစိတ်ပန်းဆိုင်ရာလမ်းပန်းဆိုင်ရာအရန်ပူပန်စောကမှုတွေရှိရဲ့ပြီးရဲ့စစ်ပြေဆောင်ဒုက္ခသည်တွေမှာမြေသားဖင်းကဖြစ်တာကကျွန်တော်ဒီဆိုင်ရင်းကမျိုးလေးတွေဖြစ်တယ်ခလေးတွေဖြစ်တယ
်သူတို့ခလေးတွေကလည်းအဲ့ဒီနေရာဒုက္ခသည်ဆိုင်တွေမှာမွေးဖွားလာတဲ့ခလေးတွေလည်းအများကြီးရှိတယ
်ဆိုတော့ဒီခလေးတွေစာဝဲနေနေသူတို့မိသားစုတွေစာဝဲနေနေအဖြစ်ဖြစ်ရှိတယ်အဆင်မပြေဘူးပြီးရင်ကကျွန်တော်ဒီဒီဘဝရှင်ရှင်သန်ရေးကတော့အရန်ကိုစိုးရင်ရတယ်နေတိုင်းဒီစိုးရင်ကိုစိုးရင်ရတာပေါ့နော်
ဒီလိုအခက်အခဲမျိုးစုံခံစားရတဲ့အထဲမှာအစိုးဆုံးကတော့လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာခံစားရတာဖြစ်တယ်လို့မန်ွယ်ဦးကပြောပါတယ်
။ဒုက္ခတွေလည်းဖြစ်တယ်ဘဝကိုလည်းအကြမ်းတမ်းခံရတယ်။ဟိုမှာစိတ်ပြည့်တန်ပေါ့နော်။ဝါးမှာလည်းသူတို့ဒီကြုံဖြစ်ခဲ့တယ်။မိသားစုအခက်အခဲတွေအကြမ်းဖက်မှုတွေမှာလည်းသူတို့ရင်ဆိုင်ရတဲ့ financial struggle တွေအများကြီးရှိတာပေါ့နော်။အဲဒါကြောင့်လူတွေစိတ်ကြမ်းမာရရာသူတို့မှာအရန်ကိုထောင်မှာဖြစ်တယ်နော်သူတို့စိတ်ကြမ်းမရထောင်မှာဖြစ်လို့ရှိရင်သူတို့အင်မှာရှိတဲ့သူတို့ဆောင်းနေမှာလေရက်ခဲမှုရှိတာပေါ့ဆိုတော့အဲ့ဒီဟာကအဓိကအဲ့ဒီဟာကိုလူတွေမမြင်ဘူးပေါ့နော်သူတို့စိတ်ကြမ်းမရဘလောက်ထိထိခံမှုရှိလဲသူတို့ဆောင်းနေတယ်ဘလောက်ထိခက်ခဲရှိလဲဆိုတာပေါ့နော်အဲကြောင့်ဆိုတော့မြန်မာပြည်ကအဲ့ဒီ single mother တဲ့ပြီးရင်အဲ့ဒီ distribution ဆောင်လေဘွားမှာဆောင်းနေတယ်ကဘာဖြစ်လာလဲဆိုတော့ဒီစိတ်တဲ့ရာများကြီးကြဆမှုတွေရှိတယ်ပေါ့နော်မနော်မြန်မာပြည်ပေါ့ဆရာဒီဟာကလည်းတတိထားဖို့လိုတာပေါ့နော်မမပြည်မှာစဉ်းကြည့်ကြည့်ပါလားမမြန်မာပြည်နေရာတွေမှာဒီလိုမျိုးမြေကြီးနဲ့ကလေးတွေကတွေ့ကြုံနေရတယ်စီးပြေးချောင်းနေဘွားတယ်ပေါ့နော်အဲ့ဒါတွေကအရန်ကိုခက်ခဲ
အဲ့တော့ဒီလိုမျိုးအမျိုးသမီးတွေရဲ့ကြုံရတဲ့ခက်ခဲတွေကတော့အများကြီးပေါ့နော်ဆိုတော့ဆော့ဆော့ကပြောတယ်လို့စစ်ပွဲတွေဒီကြောင့်ပြီးရတဲ့တိုင်ပြင်ပြီးသွားတဲ့ခါကျတော့လေဒီကလိုက်ပါလာတဲ့နောက်ဆက်တွဲရိုက်ခတ်မှုတွေပေါ့နော်ပြန်ပြီးတော့ဘဝထူထောင်တဲ့ခါမှာပို့ပြီးတော့ရုန်းကန်ရတဲ့ဓာတ်တွေရှိတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီအကူအညီစောင့်ရှောက်မှုတွေကဟိုအထူးအလေးထားပြီးတော့ပေါ့နော်အာရုံစိုက်ဖို့လိုအပ်တယ်လို့ထင်ပါလားသူတို့ဘလို့အကူအညီစောင့်ရှောက်မှုအထူးအလေးပြုသင့်တာတွေဗားရှိပါလား
အာအဓိကကကြတော့ဒီကလေးတွေအမျိုးသမီးတွေမှာကြတော့နံပါတ်1သူတို့စိတ်တဲ့ရရာသူတို့တွေကိုအပြေရမယ်သူတို့ကလေးတွေမွေးတဲ့ရှိမှာကလေးတွေကိုဒီစောင့်ရှောက်ရေးပေါ့နော်ဥပမာစနုံးမှုတွေဝေလာမျိုးချမ်းမရေးရာကုညီစောင့်ရှောက်မှုတွေပြီးရင်သူတို့ရဲ့ capacity building အတွက်သူတို့ရဲ့ဒီပညာပိုင်းဆိုင်ရာပေါ့နော် certificate တော့အဲ့မှာဒီပညာပိုင်းဆိုင်ရာသူတို့ကလေးဆိုသင်လန်းတွေပေးဖို့လိုလိမ့်မလို့ထင်တယ်။ဘာလို့ဆိုသူတို့တွေကသင်လန်းတွေပေးပြီး certificate တွေရလာတဲ့နောက်ပိုင်းမှာသူတို့အလုပ်တွေဝင်ငွေတွေများလာမယ်။အလုပ်တွေရှာဖွေမှုတွေလည်းဖက်ကလေးနင်းလာမယ်။အဲ့တော့ဆိုရင်သူတို့သူတို့မိသားစုကိုသူတို့ပြန်ပြီးပို့ပြီးကူညီနိုင်တယ်။ဖုံလုံးမိသားစုစာဝေးနေရေးကိုဖုံလုံးရဲ့အတွက်အရေးကြီးတယ်။ပြီးရင်အဓိကအမျိုးသမီးတွေမှာအခက်ခဲရှိလို့ဆိုတော့သူတို့မျိုးပြအမျိုးသမီးတွေကလှုပ်ရှင်ပြီးမလုပ်နိုင်ဘူး။အလုပ်ရှိလို့ရှိရင်တောင်မှအကြောင်းလဲဆိုတော့သူတို့ကဒီခလေးထိုင်းနဲ့ကုမ္ပဏီထောက်ပံ့မှုနေပြီဟိုအင်ဂျင်ဆိုရင်လဲဆိုသူတို့ဝိုင်းပြီးကုမ္ပဏီပေးတာတွေသိမရှိကြဘူးတချို့မိသားစုတွေမှာပြီးရင်မိသားစုတွေကုညီမှုတွေမရှိတဲ့အတွက်ဥမာခလေးထောက်ခရရှိတဲ့အဲ့လိုမျိုးဌာနတွေကလည်းဖွင့်ထားတင်တာပေါ့အဲ့ဒါပြီးမှပဲသူတို့တွေမှာအလုပ်အရှင်ပြေအလုပ်လုပ်နိုင်ပြီးဝင်ဝေကောင်းကောင်းရလာမယ်ဆိုတော့မိသားစုစာဝဲနေဖို့တွေအတွက်ကသူတို့ကအများကြီးဆောင်ရွက်နိုင်မယ်လို့ကျွန်မထင်တယ်
စစ်ပွဲတွေကနေလွန်မြောက်ပြီးတတိယနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ခွင့်ရတဲ့အခါမျိုးမှာလည်းအမျိုးသမီးဒုက္ခသည်တွေရဲ့အခက်အခဲတွေကရပ်တန့်သွားတာမဟုတ်ပါဘူး။နေရာသစ်ပတ်ဝန်းကျင်သစ်မှာရှင်သန်ခွင့်ရဖို့ရုန်းကန်ကြရပြန်ပါတယ်။ဒီလိုရုန်းကန်တဲ့နေရာမှာလည်းအမျိုးသမီးဖြစ်နေတဲ့အတွက်အခက်အခဲတွေကပိုပြီးများတယ်လို့ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်ဘဝအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဘဝတွေကိုဖြတ်သန်းခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာအခြေချနေထိုင်နေတဲ့မဖြူဖြူချိုင်ကပြောပါဗျ။အမျိ
ုးသမီးဖြစ်နေတဲ့အတွက်ဥပမာအလုပ်သွားလို့မယ်ဆိုလို့ရှိရင်ဒီနိုင်ငံမှာဆိုလို့ရှိရင်ကားပေါက်ဖို့လိုတယ်။နေရာတိုင်းမှာတော့ဟိုဒီမှာဟုတ်တယ်။ယူကြီးတွေမှာဆိုလို့ရှိရင်တော့public transportation ပို့ကောင်းတယ်။ဒါပေမဲ့တချို့နယ်မြေတွေမှာဆိုလို့ရှိရင်တော့ကျွန်မတို့ကကားပေါက်ဖို့လိုတယ်။ကျွန်မတို့မြန်မာပြည်လာတဲ့လူတွေကအဲ့ဒါလေးတွေကသာမတတ်ကြဘူးလေနော်။ဆိုတော့မျိုးသားလည်းကားပေါက်ဖို့လိုမယ်၊မျိုးသမီးလည်းကားပေါက်ဖို့လိုမယ်၊ဘယ်သူအရင်တင်လဲစဉ်းစားကြည့်။မျိုးသားတွေအရင်တင်ရမှာပဲ။ဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်။အဲဆိုလို့ရှိရင်မျိုးသမီးကဟိုယောက်ျားအရင်တင်ပြီးတော့မှမျိုးသမီးတင်ဆိုတဲ့ဟာမျိုးပေါ့။အဲ့တော့သူကနောက်တစ်ဆင့်ပြန်သွားတယ်လေနော်။အဲဆိုအလုံးလုံးရမှနောက်တစ်ဆင့်ပြန်သွားတယ်ဆိုလို့ရှိရင်ဝင်ဝင်အဓိကဝင်ဝင်ရှာတဲ့လူကယောက်ျားဖြစ်လာတယ်။ဒါပေမဲ့ဒီမှာမျိုးသမီးကလည်းဟိုဝင်ဝင်ရှာကိုရှာရမယ်။ယောက်ျားရောမိန်းမရောအလုံးလုံးမှလောက်ပါလေနော်။ဆိုတဲ့အခါကျတော့မျိုးသမီးကတင်ရတယ်နောက်မှပေါ့။ပြီးတော့ယောက်ျားလည်းလှုပ်သွားတယ်မျိုးသမီးကလည်းလှုပ်သွားတယ်ဒါပေမဲ့အိမ်ကလှုပ်ကိုပြန်အလုပ်ကနေပြီးအိမ်ကိုပြန်လာတယ်ဆိုလို့ရှိရင်အိမ်အလုပ်တွေကသူကလှုပ်ပါလေဒီမှာကူနေတဲ့ယောက်ျားတွေကတော့အများကြီးရှိပါတယ်ဒါပေမဲ့ညာစုကတော့လေအင်ရှင်မတွေကပဲပြန်လာရင်အိမ်အလုပ်လုပ်ခလေးကိစ္စကိုလုပ်အဲဆိုတော့ပင်ပန်းတာကတော့မျိုးသမီးတွေကပူပင်ပန်းတယ်တာဝန်ယူရတာတွေကလည်းမျိုးသမီးတွေကပို့ပြီးတော့တာဝန်ယူရတာများတယ်
တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ဒုက္ခသည်တွေကိုသူတို့ဘဝတွေပြန်လည်ထူထောင်နိုင်ဖို့အတွက်အဲ့ဒီနိုင်ငံတွေကကူညီထောက်ပံ့ပေးတယ်စောင့်ရှောက်ပေးတယ်ဆိုပေမဲ့လည်းဒါတွေနဲ့တင်မလုံလောက်ပဲလက်နက်ကင်ပရိပက္ခတွေနဲ့စစ်ပွဲတွေအတွင်းစိတ်ပိုင်းရုပ်ပိုင်းဒဏ်ရာမျိုးစုံခံစားရတဲ့အမျိုးသမီးတွေအတွက်သူတို့ရဲ့စိတ်ဒဏ်ရာတွေကိုကုစားပေးနိုင်တဲ့အစီအစဉ်တွေလည်းရှိတဲ့နယ်လို့မန်နွေဦးကပြောပါတယ်
နိုင်ငံတကာမှာကသူတို့မြန်မြန်ကလူတွေကြည်လည်လို့ရှိရင်ဒုက္ခတွေဟာစစ်ပြေးချောင်တယ်စာဝဲနေရေးအကုန်ငြိမ်လိုတာတွေကိုပဲမြင်တယ်ဒါပေမဲ့သူတို့စိတ်ဓာတ်ပိုင်းဆိုင်ရာခံစားမှုတွေကိုကြတော့အလေးနဲ့ထားပြီးတချို့ကူညီပေးတဲ့ဖွဲ့စည်းရောအဲ့လိုမျိုးအစိုးရရောနိုင်ငံတကာဖွဲ့စည်းရောစီစဉ်ထားတာတွေတိမ်ရှိဘူးကျွန်တော်အဲ့ဒါကြောင့်ပဲကျွန်တော်ဒီ mental health ဖြစ်ချမှာရေးဆိုရင်ကျွန်တော် advocacy လုပ်နေတာရှိပါတယ်ဘာကြောင့်ဆိုတော့ဥပမာအနေနဲ့ဆိုရင်ကျွန်တော်အမေရိကရောက်လာတဲ့ဖြစ်ပြီးဆောင်ဒုက္ခသည်တွေဖြစ်ဖြစ်ဒုက္ခသည်တွေအများကြီးပါလေရောက်လာကြရတယ်။ဆိုတော့မြန်မာလူတွေကဒီမှာရှိတဲ့အစိုးရအဖွဲ့တွေရော NGO တွေရောတခြား social service တွေကနေပေးတာလည်းအများကြီးရှိပါတယ်။ဒါပေမဲ့သူတို့မှစိတ်တမ်းရတယ်ရှိခဲ့တဲ့အတွက်ကဒီနိုင်ငံကိုရောက်လာတဲ့နောက်ပိုင်းမှာသူတို့မှပြန်ပြီးအခက်အခဲတွေကိုပို့ပြီးစိတ်PTSD post traumatic disorder တွေကြုံရတာလည်းအများကြီးရှိပါတယ်။ဆိုတော့အဲ့ဒါကြောင့်ဒီအဖွဲ့အစည်းတွေအခုလုံဆောင်နေတဲ့အဖွဲ့အစည်းတွေစိတ်ချမ်းသာရေးရာအဖွဲ့အစည်းတွေအများကြီးလိုပါတယ်ကျွန်တော်ဒုက္ခသည်စခန်းတွေမှာရောက်ရရှိတာလေဒီတက်တက်ဟိုသက်ခွင့်ပေးတာမျိုးမဟုတ်ဘဲနဲ့စာဝိုင်းနေတဲ့ဖုံဖို့ပေးတာမဟုတ်ဘဲနဲ့ ဒီစိတ်ချမ်းမရဲ့ရာသီတွေပြင်ဖို့အတွက်က technique တွေများများစိတ်ချမ်းမရဲ့ပါရဂူတွေနဲ့အတူတူကလက်တွဲပြီးရင်ဒုက္ခတွေစခန်းလေးမှာလည်းအများကြီးလှုပ်ဆောင်ဖို့လိုလိမ့်မယ်လို့ထင်တယ
်။ဒီလိုမျိုးဒုက္ခတွေကြုံတွေ့ရတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာခက်ခဲတွေကိုဟန်တားနိုင်မှုကူညီပံ့ပိုးမှုတွေလိုအပ်နေတဲ့တစ်ချိန်တည်းမှာပဲဒီဒုက္ခတွေအစကတည်းကရှိမလာအောင်လုပ်ဖို့ကလည်းအရေးကြီးပါတယ်။စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေသာမရှိဘူးဆိုရင်ဒုက္ခတွေဆိုတာရှိလာမှာမဟုတ်တလို့ဒီကနေ့အမျိုးသမီးဒုက္ခတွေကြုံတွေ့နေရတဲ့ဘဝအခက်အခဲတွေဟာလည်းသူ့အလိုလိုရောပါသွားနိုင်တာပါ။ဒါကြောင့်စစ်ပွဲတွေရပ်တန့်နိုင်ဖို့ကအရေးကြီးဆုံးပဲဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပတ်အမျိုးသမီးခန္ဓာကိုဒီမှာပဲအဆုံးသတ်ပေးရစီရှင်။Cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.